တက်မရော်ကနေဖန်စီထိမ့်သိမ်းထားပြီးတော့သက်ဆိုင်ရာရဲစခန်းကိုလွှဲပြောင်းခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမွန်ဂိုဒေသကဘာသာရေးတင်းထောက်စရာ UDT နောင်လက်ခေါ် UDWAN ဒေါနောင်လက်နဲ့ ULAN ဂျော်ဂမ်ဆိုင်တို့နှစ်ဦးကိုမူဆယ်ရဲစခန်းကနေမတရားအသင်းဆက်သွယ်မှုပုံမှန်စစ်ခုမြင်ဆောင်တဲ့အပါအဝင်ပို့ကုံတွင်းကုံအဥပဒေပုံမှန်ရှင်းနဲ့မြို့နယ်တရားရုံးမှာမဏိကတရားစွဲဆိုခဲ့ပါတယ်။တင်းထောက်စရာနှစ်ဦးရဲ့အမှုအတွက်အမခံရဖို့ခက်ခဲပေမဲ့လိုင်စင်မဲ့မော်တော်ဆိုင်ကယ်အမှုနဲ့ပတ်သက်ပြီးအမှုမရရအောင်တင်းတဲ့အနေထားလို့ပဲကချင်ဘာသာရေးအဖွဲ့ခေါင်းဆောင်တွေကရှုမြင်ကြပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မွန်ဂိုဒေသကပန္တရီတင်းထောက်စရာဥတီတီနောင်လက်ခေါ်ဥတွန်တော့နောင်လက်နဲ့ဥလန်ကျော်ကန်ဆိုင်တို့နှူးကိုမတရားတင်ဆက်သွယ်မှုပုံမှ18တဲ့အပါဝင်ပို့ကုံသွင်းကုံအဥပဒေပုံမှ၈နဲ့မြို့နယ်တရားရုံးမှာမဏိကဆွဲချက်တင်ခဲ့တယ်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအေးမြစ်ကပြောပါတယ
်ဥတီတီနောင်လက်နဲ့လန်ကျော်ကန်ဆိုင်တို့ကိုမဏိကကျွန်တော်တို့ခုနှစ်ရက်နေမြို့နယ်တရားရုံးကိုကျွန်တော်တို့မတရားတင်ဥပဒေပုံမှ18တင်နဲ့တရားဆွဲဆိုထားပါတယ်သူတို့နှစ်ဦးမှာပါလာတဲ့အချင်းချင်းကသူတို့အစီအမပေးစည်းရမိတဲ့ဆိုင်ကနေစီးနဲ့ပတ်သက်ပြီးတော့ပုံသွင်းခြင်းနဲ့ကျွန်တော်တို့ကတရားမှုထပ်ခွင့်ထားပေးရတယ်ပုံကုန်သွင်းမှုဥပဒေပုံမှခြင်းနဲ့ပြီးတော့ရေးယူထားပါလိမ့်ကြ
ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးဟာမွန်ဂိုတိုက်ပွဲကာလတွင် KIO ကချင်လွတ်လပ်ရေးဖွဲ့အတွက်လူသစ်စုဆောင်ပေးခြင်းတရင်ပေးခြင်းမဟုတ်မမှန်လှုပ်ကြံဝါဒဖျက်ခြင်းတွေကိုပါဝင်လှုပ်ဆောင်ခဲ့လို့မတရားတင်းဆွတ်သက်မှုပုံမှ18တဲ့အရာဆွဲချက်တင်ခဲ့တယ်လို့သူတို့နှူးစင်းနေတဲ့မော်တော်ဆိုင်ကယ်ဟာလည်းတရားမဝင်ဖြစ်နေလို့ပို့ကုံသွင်းကုံအဥပဒေပုံမှ၈နဲ့ထပ်မံတရားစွဲဆိုခဲ့တယ်လို့သူရဲမှုအင်းမြစ်ကပြောပါတယ်လက်ရှိတင်းထောက်ဆရာနှူးကိုမူဆယ်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးကျန်းမာရေးခြေနေကောင်းမွန်စွာရှိနေတယ်လို့လည်းသူရဲမှုအင်းမြစ်ကဆိုပါတယ်။ကြေနှစ်ချင်းတင်းတော်ထွေထွေသွင်းမှုဒေါက်တာခလန်ဆန်းစွန်ကတော့လှိုင်းစင်မဲ့မော်တော်ဆိုင်ကယ်လက်ဝဲသွေးရှိမှုနဲ့အမှုထပ်မံဆွဲချက်တင်တဲ့ပုံမှာအခုလိုပြောပါတယ
်။ကျွန်တော်မင်းရသူတို့အရှိနေလေးပြောချက်ရတော့စက်ခွန်တင်းနဲ့ဆွဲချက်တင်ထားတဲ့ဒင်းရဝဆိုင်ကယ်ဝတ်တော့ဘောနော်ဝတ်တော့လှိုင်းစင်လဲအဲ့ဒီအခုတွေလဲပါတယ်ပြောတယ်။ဆိုင်ကယ်ဝတ်တော့ဘေးရရခိုင်နှုန်းရှိတယ်ဆရာကြီးကျွန်တော်တော့သူတို့ဒီမှုကိုမရရအောင်ဟိုရှာဖွေပြီးမှတတ်ထားတဲ့ပုံမှန်တွေပေါ်တော့အဲ့ဒါတွေကတော့မလို့အပ်တဲ့ပုံမှန်တွေပါအဲ့ဒါတွေကတော့
မူဇင်နဲ့မွန်ဂိုဒေတာဟာနေဆတ်ဒေတာဖြစ်လို့တရုတ်ပြည်ကတရားမဝင်တင်သွင်းလာတဲ့ရင်များပြားရှိနေတယ်ဆိုပေမဲ့ဖမ်းဆီးမှုတွေတော့မရှိသေးဘူးလို့မူဇယ်ဒေတာခန့်အိုက်ခန်းကဆိုပါတယ်
ဒီစာမျိုးဆိုတော့အကူကသူကဖမ်းလဲအများအားမဖမ်းနိုင်ဘူးဆိုင်ကယ်ဆိုရင်လည်းအဲ့ဒီလိုတို့ဒီပြုတ်ပြီးကနေထုတ်နေတဲ့ဟာတွေကနေ့တိုင်းရှိကြကြအေးအဖမ်းစီးရလဲအဲ့လောက်ကြီးမရှိဘူးဆိုတော့ဒီလူဆယ်ပါတင်ကြီးတော်တော်မရဘူးဆိုင်ကယ်ကအကုန်လုံးကတောက်နေပြီပဲကားတွေရော
ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးရမှုဟာတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေထုတ်ပြန်တဲ့အမှုဖြစ်လို့အာမခံရဖို့ခက်ခဲပေမဲ့လည်းကချင်နှစ်ချင်းအတင်းတော်ကနေဆက်လက်ကူညီဆောင်ရွက်သွားမယ်လို့ဒေါက်တာခလန်ဆန်းစွန်ကပြောပါတယ်
ကျွန်တော်ထင်တော့ဟိုမလွယ်ဘူးထင်တယ်အမခံတော့ဒါပေမဲ့ကျွန်တော်တို့ကိုစ조사ရမှာပေါ့အခုဒီရှိနေဒီကိုကျွန်တော်တို့ကဒီ subconscious ဆိုတဲ့ဒီဟို KIA နဲ့ဆက်တဲ့ဆိုတဲ့ဥစ္စာကလည်းကျွန်တော်တို့တက်ကနေကြည့်မယ်ဆိုရင်တော့ဥမာစူတောင်းရယ်ဆိုတာနေရာတကာမှာတောင်းနေတာပဲဘယ်မှာခေါ်ခေါ်သူတို့စူတောင်းတာတော့ဒါကိုတော့ဒီဆက်တယ်လေဆိုပြီးမှတော့ဒီစားလို့တော့မရဘူးပေါ့အဲ့ဒီအခု Chance Kitchen Lawyer Group ကိုသူတို့အဖွဲ့ကတောင်းပေးကြပါလေ
ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေးမြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု GIA, TNLA, MNDAA, AA တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှုတ်ဟာမုံကိုဒေသတိုက်ပွဲအခြေအနေအကြောင်းကိုပြည်တွင်းပြည်ပမီဒီယာတွေကိုတိုက်ပွဲဖြစ်ပွားခြင်းအခြေအနေနဲ့ဗားကြောက်ပျက်စီးခဲ့တဲ့အခြေအနေအမှန်ကိုရှင်းလင်းပြောဆိုခဲ့သူတွေဖြစ်ပါတယ်။ဒီဇင်ဘာ24ရက်နေ့ညပိုင်းမှာဥတုံတော့နောင်လနဲ့ဥလန်ကျော်ကန်ဆိုင်တို့နှူးနေအိမ်ကနေပျောက်ဆုံးသွားပြီး2019ဇန်နဝါရီလ19ရက်နေ့မှာသာ KIU ဖွဲ့သွဲလူသစ်စုဆောင်ခြင်းတရင်ပေးခြင်းမဟုတ်မမှန်လှုပ်ကြံဝါဒဖျက်ခြင်းများကိုပါဝင်လှုပ်ဆောင်ခဲ့တာကြောင့်ဖမ်းဆီးထိန်းသိမ်းထားတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူနှူးကတော့တက်ဆိုင်ရာမူဆယ်မြို့မှရဲစခန်းကိုလွှဲပြောင်းအပ်နှံပြီးအခုလိုတရားစွဲဆိုထားတာလည်းဖြစ်ပါတယ်ခင်ဗျ။